ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်မှနေကြားဆောင်တပ်တွေအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပြီးတော့အခုချိန်ထိဘယ်သူလက်ချက်လဲဆိုတာကိုတေချာရှင်းရှင်းလင်းလင်းမသိရသေးဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်စစ်ကြီးကပြောဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တွေကြာဆုံးပြီးလက်နက်တွေပျောက်ဆုံးခဲ့ရတဲ့မောင်တော်ဒေသတွင်တပ်မတော်ကအင်အားသုံးပြီးတော့နေမြေရှင်းလင်းဆောင်ရွက်မှုတွေကြောင့်လူခွင်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆိုရင်ချက်တွေအပေါ်မှာလဲတော်ဆန်စစ်ကြီးကဒီကနေ့မှတုံ့ပြန်ခဲ့ပါတယ်။အပြည့်စုံကိုမတ်တငီထိုက်စူးစီးတင်ပြထားပါတယ်ရှင
်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကနေကြားဆောင်ရဲတပ်ဖွဲ့စခန်း၃ခုတိုက်ခိုက်ခံရပြီး၄ရက်အကြာဗုဒ္ဓဟူးနေ့အထိလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားထိတ်တိုက်တွေ့မှုတွေရှိနေပါတယ်။အကြမ်းဖက်မှုရဲ့လက်သက်တရခန်းနဲ့ပတ်သက်လို့တိတိကျကျမသိရသေးတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
်။ Well, the fact finding mission has not come back yet and has not made its report.
ဆက်လက်သွားရောက်စုဆောင်တဲ့အဖွဲ့ပြန်မလာသေးတယ်လို့သတင်းလည်းမပို့သေးပါဘူး။ဒါကြောင့်သူတို့ဘာတွေတွေ့ထားတယ်လဲဆိုတာကျွန်မအနေနဲ့မပြောနိုင်သေးပါဘူး။တိုက်ခိုက်ခံရတဲ့ဒေသတွေကိုဒီကနေ့မနေ့သူတို့သွားဖို့မှလည်းရာသီဥတုကမကောင်းလို့ရဟရင်သုံးလို့မရပါဘူး။ဒါကြောင့်မော်တော်ဘုံနဲ့သွားရပါတယ်။15ရက်နေ့လောက်သူတို့ပြန်လာမယ်လို့မျှော်လင့်ရပါတယ်အဲ့ဒီနောက်မှမှသူတို့ဘာတွေတွေ့ခဲ့ရတယ်လဲဆိုတာကိုပြောနိုင်မှာပါဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုကျမတို့အနေနဲ့အတိအကျမသိရသေးခင်မှာတော့မှတ်ချက်တစုံတရာပေးနိုင်မှာမဟုတ်ပါဘူးလို့ဒေါက်ဆန်းစုကြည်ပြောဆိုခဲ့တာဖြစ်ပါတယ
် And then they will be able to make a report on their findings until we know exactly what has been happening I don't think it would be a good idea to make remarks that are too precipitate.
ပြည်သူ့ပြန်ချိုင်းဝင်ကြီးဥဖေမြင့်အပါအဝင်အစိုးရအဖွဲ့ဝင်တွေအကြမ်းဖက်မှုဖြစ်ပွားတဲ့မောင်တော်မြို့နယ်တွင်းကဒေသတွေကိုကိုယ်တိုင်သွားရောက်နေပြီးဒီကနေ့မှာတော့ရာသီဥတုဆိုးရတာကြောင့်ရဟရင်နဲ့မသွားနိုင်ပဲမော်တော်ဘုတ်နဲ့ခီးထွက်သွားပြီးဖြစ်ပါတယ်။မနေ့အင်္ဂါနေ့ကတော့တပ်မတော်စစ်ကြောင်းနဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားထိတိုက်တွေ့တာကြောင့်မောင်တော်မြို့နယ်တွင်းကဒေသနှစ်ခုလုံးမှာနှစ်ဖက်စလုံးကအနည်းဆုံး၈ဦးသေဆုံးတယ်လို့အစိုးရကတရားဝင်ထုတ်ပြန်ပါတယ်။အကြမ်းဖက်မှုတွေဖြစ်ပေါ်ပြီးနောက်ပိုင်းတပ်မတော်အင်အားသုံးဝင်ရောက်တာကြောင့်မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်တော်ဒေသတွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးရိမ်ချက်တွေထွက်ပေါ်လာတဲ့အပေါ်မှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအခုလိုတုံ့ပြန်ပါတယ
်။ Show me a country where there has been nothing with regard no problem with regard to human rights.
လူခွင့်ရေးပြဿနာမရှိဘူးဆိုတဲ့နိုင်ငံကိုပြဆမ်းမှာလူခွင့်ရေးနဲ့ဆိုင်တဲ့ပြဿနာတွေဟာနိုင်ငံတိုင်းမှာရှိနေတယ်လို့ကျွန်မယူဆပါတယ်။ကျမတို့နိုင်ငံတွင်းကလူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေကိုအလေးအနက်ထားပြီးကင်တွယ်နေပါတယ်။ဂီယူဒီဇိုင်းနဲ့စုံစမ်းစစ်ဆေးနေပါတယ်။အကောင်းဆုံးဖြစ်အောင်ကြိုးစားနေပါတယ်။ဒါပေမဲ့နားလည်ထားရမှာကကျမတို့နိုင်ငံကရာစုနှစ်ဝက်ကျော်ရှိခဲ့တဲ့စနစ်ကြီးကိုကင်တွယ်ဖြည့်ရှင်းဖို့ဆိုတာနေချင်းညာချင်းပြောင်းပြစ်လို့တော့မရနိုင်ပါဘူး။လူ့အခွင့်အရေးဆိုတာအစိုးရတစ်ခုတည်းကဖော်ဆောင်လို့ရတာမဟုတ်ပဲလူလူလဲပါဝင်ရပါမယ်။နောက်လူ့အခွင့်အရေးဆိုတာကိုယ့်အတွက်ပဲလို့တချို့ကထင်ကြပါတယ်အဲ့ဒါမဟုတ်ပါဘူးတခြားလူတွေရဲ့အခွင့်အရေးကိုထက်မတွက်ကြပါဘူးတကယ်တမ်းအဲ့ဒါလို့လုပ်လို့မရပါဘ
ူး and of course the greater part of the responsibility falls in the government and if people think that we're not working quickly enough
ဗုဒ္ဓဟူးနေ့နေ့ပြီးတော့မှနယ်သာလန်နိုင်ငံခြားရေးဝန်ကြီးနဲ့သတင်းစာရှင်းလင်းပွဲမှာဒေါက်တာဆန်းစုကြည်ပြောဆိုခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်ကိုပြီးခဲ့တဲ့ရက်ကကိုရိုင်းသွားရောက်ခဲ့တဲ့နယ်သာလန်နိုင်ငံခြားရေးဝန်ကြီးဘက်ကူဒတ်စ်ကလည်းအခုလိုပြောဆိုခဲ့ပါတယ
်။ I think it's not necessary for me to recommend exactly what has to happen. This is a responsibility of the national government.
ဒီချင်းနေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့မှတ်ချက်တစုံတရာပေးဖို့လိုမယ်မထင်ပါဘူး။ဒါကအစိုးရရဲ့တာဝန်ပိုင်းမှာကျွန်တော်တို့ဆွေးနွေးခဲ့ကြတာကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့သဘောတရားတွေဒါတွေကိုတင်းနဲ့လျှောက်ပတ်အောင်လို့ဘယ်လိုဖြေရှင်းကြမလဲ။ကျွန်တော်ထင်တာကတော့နီလန်တွေကတော့အများကြီးပါပြန်လေတင့်မြတ်ကြီးကိုဘယ်လိုလုပ်ကြမလဲအချင်းတွေကသိက်ကိုရှုပ်ထွေးပါတယ်ကျွန်တော်အနေနဲ့ဒေသခံတွေကိုပန်ကြားခဲ့တာကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေရစီဖို့လူလတ်စွာကူးသန်းတော်လာခွင့်တွေပို့ပြီးတော့ရှိစီဖို့ပါစုံစမ်းစစ်ဆေးဖို့ကတော့အစိုးရရဲ့တာဝန်ပိုင်းပဲဖြစ်ပါတယ
်ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ကနေကြားဆောင်ရဲတပ်စခန်း၃ခုပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်၉ဦးကြာဆုံးခဲ့ရပြီးမနေ့အင်္ဂါနေ့က၄ဦးကြာဆုံးခဲ့တာကြောင့်မောင်တော်ပြည်ပခါအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး13ဦးကြာဆုံးခဲ့ရပြီးဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေဘက်ကတော့အနည်းဆုံး12ဦးသေဆုံးခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်ခဲ့သူ2ဦးကိုတော့အရှင်ဖမ်းမိထားပြီးစုံစမ်းစစ်ဆေးနေတယ်လို့အစိုးရကပြောဆိုထားပါတယ်ရှင်။